ကျွန်မလွတ်တော်အမတ်ဖြစ်သွားရင်ကျွန်မလုံးမဲ့အရာတွေကအထူးအခွင့်အရေးထားမှာပေါ့ဘူးရှင်လူနည်းစုတွေအတွက်ကျွန်မကဒန်းတူညီမျှအခွင့်အရေးကိုပဲတောင်းဆိုသွားမှာဖြစ်ပါတယ
်သူကတော့ NGPT အရေးတက်ကြွလှုပ်ရှားသူမရှင်သက်မှာမြန်မာနိုင်ငံမှာလူနည်းစု NGPT တွေအပေါ်ခွဲခြားဆက်ဆံမှုကင်းတဲ့ဥပဒေတွေပြဋ္ဌာန်းပေးဖို့ NLD အစိုးရလက်ထက်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့မျက်နှာချင်းဆိုင်တွေ့ဆုံတော့တောင်းဆိုခဲ့သူလည်းဖြစ်ပါတယ်
တန်းတူညီမျှလို့ပြောသလိုပေါ့တမီတို့လိုဒီတမှုထူးခြားတဲ့ဝက်စားစင်မှုရှိသူတွေဟိုချစ်ချင်းမြတ်တာစီရှိသူတွေအပေါ်မှာဖိနှိပ်ထားတဲ့ဥပဒေတွေပယ်ဖျက်ပြီးတော့မီဒီယာမှာလူကောင်တိတ်ခါကိုဟိုလောင်ပြောင်စော်ကားတဲ့ဟာတွေ
ဥပဒေပြဋ္ဌာန်းရုံနဲ့ခွဲခြားဆက်ဆံမှုတွေကမပြောက်သွားဘူးလူအတိုင်းဝိုင်းရဲ့တံပိုးထားတွေကိုပြောင်းလဲနိုင်မှခွဲခြားဆက်ဆံမှုတွေကပျောက်သွားမှာဖြစ်ပါတယ်လူအတိုင်းဝိုင်းရဲ့တံပိုးထားတွေအမြင်တွေကိုပြောင်းလဲဖို့ဆိုတော့အလုံးဝိုင
်းမရှင်တန်ဟာအမျိုးသားကနေအမျိုးသမီးလို့ဝတ်စားဆင်ရင်နဲ့အသက်32နှစ်အရွယ်လိန်ပြောင်း transgenders အမျိုးသမီးတယောက်ဖြစ်ပါတယ်2015ခုနှစ် NLD အစိုးရတက်လာပြီးတဲ့နောက်ပွင့်လင်းလွတ်လပ်လာတဲ့အချိန်မှာလူနည်းစု NGPT တွေအရေးအတွက်တက်တက်ကြွကြွလှုပ်ရှားခဲ့သူပါNGPT တွေအပေါ်ခွဲခြားဆက်ဆံမှုကနဲ့ဥပဒေတွေပြဋ္ဌာန်းနိုင်ဖို့2025ခုနှစ်ရွေးကောက်ပွဲမှာလွှတ်တော်ကိုယ်စားလှယ်အဖြစ်ဝင်ရောက်ရွေးခံမှုအတွက်ဆုံးဖြတ်ထားခဲ့သူလည်းဖြစ်ပါတယ်
ကျမကပထမရည်ရွယ်ချက်ကတော့ဒါဒီနှစ်မှာဆိုလို့ရှိရင်ကျမ political science ကို master ပြီးရမယ်ပေါ့ PVP ဆိုလို့ရှိရင်ကိုယ့်ရဲ့ဖြစ်တည်မှုပေါ့ LGBT တရားရဲ့ဖြစ်တည်မှုလက်ခံတဲ့ပါတီတစ်ခုခုမှာကျမ9နှစ်တာလှုပ်ကြွေးပြုမယ် PVP ဆိုလို့ရှိရင်ကျမနိုင်ငံရေးရွေးကောက်ပွဲမှာရှင်ပြိုင်ဖို့အတွက်အိမ်မက်တွေရှိခဲ့တယ်
ဒါပေမဲ့ February 1ရက်နေ့မှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်မြန်မာနိုင်ငံမှာလွှတ်တော်နိုင်ငံရေးမရှိတော့တာမို့မရှင်တန်ရဲ့အိမ်မက်တွေလည်းပျောက်ဆုံးခဲ့ရပါပြီ
။တရားဝင်လွှတ်တော်မရှိတဲ့အတွက်ကြောင့်မလို့ကျွန်မဒီနိုင်ငံရေးမှာပါဝင်ဖို့အတွက်လွှတ်တော်ဆိုတဲ့ platform လည်းပျောက်ဆုံးနေတယ်ပေါ့နော်။ဒါကြောင့်မလို့အခုအခြေအနေမှာတော့ကျွန်မကိုယ်ကျွန်မဘာလုပ်လို့ဘာကံရမှန်းမသိဘဲနဲ့ဖြစ်နေတဲ့လမ်းပြောင်းနေတဲ့အိမ်မက်သားရှိတဲ့ဒီလွှတ်တော်မဖြစ်ချင်ခဲ့တဲ့မိမရှာတရားဖြစ်နေပဲရှိနေပါတယ်။
အခုဂျွန်လာဟာ NGPT တွေကိုဂုဏ်ပြုတဲ့လာတလာဖြစ်ပါတယ်အနောက်နိုင်ငံတော်တော်များများနဲ့အာရှနိုင်ငံတချို့မှာတော့ Pride လို့ခေါ်တဲ့ပျော်ပွဲရှင်ပွဲတွေကိုကျင်းပနေကြပါတယ်မြန်မာနိုင်ငံကလူနည်းစု NGPT တွေဟာလည်းစစ်အာဏာမသိမ်းခင် NLD အစိုးရလက်ထက်ကရန်ကုန်မြို့မှာခန်းနာတွေနဲ့လွတ်လွတ်လပ်လပ်ကျင်းပခွင့်ရခဲ့ပါတယ်ဒါပေမဲ့အခုအာဏာသိမ်းပြီးနောက်မှာတော့အဲ့ဒီလိုအခန်းနာတွေမကျင်းပနိုင်တော့ဘူးလို့မရှင်တန်ကပြောပါတယ်
ကျမတို့မြန်မာနိုင်ငံမှာရှိတဲ့ LGBT တွေကတော့သူကတော့စိတ်ပေးရှောင်နေရတယ်။သူကတော့တော်ထဲမှာတချို့ကတော့ထောင်ထဲမှာတချို့ကတော့ယုံကြည်ရာနိုင်ငံရေးယုံကြည်ချက်ရာလက်နက်ကင်တဲ့အဖွဲ့အစည်းတွေမှာရှိတဲ့အတွက်ကျမတို့မြန်မာနိုင်ငံကတော့ဒီနှစ် Pride Month ကတော့အင်မတန်ကိုစံတန်လာတဲ့လေးထန်နေတဲ့အထက်ထဲမှာလွင့်ထူထားတဲ့တတ်တန့်ရောင်အလံတစ်ခုကဟိုမနှဲကုန်မှရက်တည်နေရတဲ့အခြေအနေမျိုးဖြစ်ပါတယ်
မရှင်သန်တို့လောက်ခဲ့တဲ့ NGPD ရေးအသိပညာပေးလုပ်ငန်းတွေသင်တန်းတွေဟာလည်းအာဏာသိမ်းပြီးတဲ့နောက်နိုင်ငံရေးအခြေအနေတွေကြောင့်လွတ်လွတ်လပ်လပ်လုပ်လို့မရတော့ပါဘူး။ရန်ကုန်မြို့နယ် NGPD လူငယ်တအုပ်ကတော့လက်ရှိစက်ကောင်စီအားရှေးရိုးသွဲအယူရှိတာကြောင့်မြန်မာနိုင်ငံမှာ NGPD တွေရှေ့လျှောက်ပိုခတ်ခဲလာလိမ့်မယ်လို့ပြောပါတယ်
စစ်တပ်ကကြတော့အဓိကတော့မျိုးဘာသာသာသနာဆိုတဲ့ဆန်းကြောင်းနဲ့ဒီ LGBT တွေဘာတွေကိုလည်းတို့ကဝေးကြတဲ့ဖြစ်တယ်ဆိုတဲ့ဟာမျိုးနဲ့ထင်တာမဟုတ်ဘူးเนาะဟိုအနောက်နိုင်ငံကဘယ်ယူဆရအနောက်နိုင်ငံကယဉ်ကျေးမှုတွေဆိုအဲ့လိုမျိုးတို့ကထင်ကြတာကိုစစ်တပ်ထောက်ခံသူတွေစစ်တပ်ကဟောပေါ့လေ
တောက်ဘူးဆောက်ပေးမဲ့
တောက်ဘူး
ဆောက်ပေးမဲ့
တောက်ဘူး
မေအောင်လိုက်မေ
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်လမ်းမပေါ်ထွက်ဆန္ဒပြတဲ့သူတွေထဲမှာ NGPD တွေကလည်းတက်တက်ကြွကြွပါဝင်ခဲ့ပါတယ်စစ်ကောင်စီကိုပြန်လည်ခုခံတော်လှန်ဖို့လက်နက်ကင်ရတဲ့သူတွေထဲမှာလည်း NGPD တွေအများအပြားရှိတယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာ NGPD ဆိုပြီးတော့ပွန့်ပွန့်လင်းလင်းထုတ်ဖော်ပြောဆိုတဲ့သူကနဲတာကြောင့်အရေးအတွက်ကိုတော့သိရဖို့ခက်ပါတယ်မန္တလေးမြို့ကဆန္ဒပြပွဲဦးဆောင်သူတွေထဲကတဦးလည်းဖြစ်NGPD တယောက်ဖြစ်တဲ့ Justin ကတော့လက်ရှိຫນွေဥတော်လိုင်းရဲ့အလွန်ကာလမှာ NGPD အခွင့်အရေးတွေလည်းရလာလိမ့်မယ်လို့ယုံကြည်နေပါတယ်
။ Federal Democracy ကိုသွားနေတာဖြစ်တဲ့အတွက်တိုင်းသားအလုံးပါဝင်နေ၊ကြားမာတွေမခွဲခြားဘူး။အကောင်လုံးညီသူတာသူညီများရှိတဲ့နိုင်ငံတစ်ခုဖြစ်ဖို့အတွက်အရာရာအလုံးဟာကျွန်တော်တို့ကညီသူညီများဖြစ်ရမယ်။ကိုယ့်ရဲ့အခွင့်အရေးကိုလေးစားရမယ်။ကျွန်တော်တို့လိုချင်တဲ့ကိုယ့်ရဲ့အခွင့်အရေးအတွက်ကိုယ်ကိုယ်တိုင်လှုပ်ဆောင်မှာဖြစ်တယ
် NGPT ဖြစ်ကြောင်းပွန့်ပွန့်လင်းလင်းဝန်ခံထားတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကလည်
းလူသားတွေတည်းကလူသားတွေဖြစ်တဲ့ LGBT များနဲ့ပတ်သက်လို့ကျွန်တော်တို့သူတို့ရဲ့လူခွင့်ရရှိအောင်တန်းတူခွင့်ရရှိအောင်ဒါကိုကျွန်တော်တို့အနေနဲ့ဆက်လက်ကြိုးပမ်းဆောင်ရွက်သွားမယ်စင
်တို့ပြောရမယ်ခေါ်တယ်ဆောင်
ဤသူတွေကိုတွေ့ကြည့်ပါဦး
ဆောင်တော့ဆောင်တော့ဆောင်
NUG ရဲ့စည်ရင်းနေရအာနာသိမ့်ပြီးနောက်မြန်မာနိုင်ငံမှာ NGPT 18ရောက်17လက်ချက်နဲ့တိုက်ဆုံးခဲ့ရပြီးတော့85ဦးထပ်မံနဲ့ဖမ်းဆီးခံခဲ့ရပါတယ်။ကြီးခဲ့တဲ့9နှစ်တာကာလဒီမိုကရေစီအယက်သားအစိုးရတက်လာချိန်မှာလူတိုင်းရသိမ်းရထိုက်တဲ့ဒန်းတူအခွင့်အရေးတွေရဖို့ကြိုးစားတောင်းဆိုနေကြရင် NGPT အတိုင်းဝိုင်းပေါ်ပေါ်ထင်ထင်လူဝင်ဆက်နေတုန်းမှာပဲစစ်တပ်ကအာဏာပြန်သိမ်းလိုက်တာမို့မျှော်လင့်ချက်တွေပျောက်ဆုံးသွားရပြီးတော့ကိုယ့်ရဲ့ဖြစ်တည်မှုကိုဖုံးကွယ်ထားရမယ့်အခြေအနေစီပြန်ပြီးဥတီလာနေပြီလို့ NGPT တိုင်းဝိုင်းကပြောကြပါတယ်ခင်ဗျာ။